မလေးဆားနိုင်ငံပီနန်ကျွန်းဘူကစ်မင်ရဲ့စစ်မှုဆောင်ကတိုက်ခိုက်တစ်ခုမှာနိုင်ငံသားအလုရှာဖွေရေးအေဂျင်စီကလူတဦးဓာတ်ဒဏ်ရာ14ချက်နဲ့တေဆုံးမှုအတွက်တန်တရားရှိသူမြန်မာနိုင်ငံသား5ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီ5ဦးထဲမှာအမျိုးသား4ဦးအမျိုးသမီး2ဦးပါဝင်ပါတယ်အဖမ်းခံရသူမြန်မာနိုင်ငံသားတွေဟာ28နှစ်ကနေ40ကြာရှိပြီးစစ်ရုံအသီးသီးမှာအလုလုပ်နေကြတယ်လို့ရဲကပြောပါတယ်ဒီလူသတ်မှုအတွက်တန်တရားရှိသူမြန်မာ5ဦးတေဆုံးသူနဲ့အတူနေထိုင်နေတယ်လို့ရဲကဆိုပါတယ်တေဆုံးသူဟာမန်နိုဂရန်အမည်ရှိအသက်55နှစ်အရွယ်ဖြစ်တယ်လို့စစ်ရုံကပြောပါတယ်